အိန္ဒိယမှာတော့စစ်သားစီဆောင်ရေးအစီအစဉ်သစ်ပေါ်ဆန္ဒပြမှုတွေပြည့်ပြည့်တင်ထလာနေပါတယ်။အိန္ဒိယမှာဒီရေတို့စစ်သားစီဆောင်မှုအစီအစဉ်သစ်ကိုဆန္ဒပြမှုတွေအခုလိုပိုကျဲတင်လာပြီးနိုင်ငံရှေ့ပိုင်းဘီဟာပြည်နယ်မှာဆိုရင်ဒီနေ့ဆန္ဒပြသူတွေဟာပြည်သူပိုင်ပစ္စည်းတွေကိုဖျက်ဆီးခဲ့ကြသလိုမြစ်ထာဘူရယုံတဲ့ကရုံးကန်းတွေကိုလည်းဝင်ရောက်ဖျက်ဆီးခဲ့ကြပါတယ်။ထောင်နဲ့ချီတဲ့လူငယ်တွေဟာယထာတွဲတွေကိုတိုက်ခိုက်ဖျက်ဆီးတရားတွေကိုမိရှုခဲ့ကြတဲ့ပြင်တာဝန်ရှိသူတွေအနေနဲ့လည်းပဋိပက္ခတွေဖြစ်ခဲ့ကြပါတယ်။ရဲလေးဦးထံမှလည်းတိကျတဲ့အရာခဲ့တယ်လို့ဆန္ဒပြသူ၁၂ဦးထံမှလည်းကိုဖမ်းဆီးခဲ့တယ်လို့ဘီအာပြည်နယ်ရဲဌာနတာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနိုင်ငံတပွင့်ဗိုလ်တပ်နေတဲ့ကစတင်နေတဲ့ဆန္ဒပြပွဲတွေအတွင်းအခုချိန်ထိအနည်းဆုံးလူနည်းသေဆုံးခဲ့ပါတယ်။အိန္ဒိယမှာနှစ်စဉ်စစ်သား46,000လောက်ကိုစစ်ဆောင်ပြီးအခုတော့၄နှစ်တာဝန်ထမ်းဆောင်ပြီးသွားရင်25ရာခိုင်နှုန်းကိုပဲရေရှည်စစ်မှုထမ်းဖို့ခံတာကျန်းသူတွေကိုအနာပေးနေလို့ဆွေရကဗိုလ်တပ်နေမှာကျင်းပခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့တာပါခင်ဗျ။